อิหร่านရဲ့လွတ်တော်ရွေးကောက်ပွဲတွေမှာမဲပေးသူအစီအတွက်လက်စက်နှစ်သက်မှ59ခွန်ရာဂိုင်းနှုန်းတာရှိခဲ့ကြောင်းပြည်တွင်းဝန်ကြီးဌာနကတင်းတင်းနေနေမှာပြောဆိုလိုက်ပြီးဒီပမာဏဟာဆိုရင်1999ခုနှစ်အီရန်အစ္စလာမစ်ဒေါ်လာရင်းနောက်ပိုင်းမဲပေးသူအနည်းဆုံးအစီအတွက်ဖြစ်ပါတယ် ဒီရဲ့အတွက်ဟာဆိုရင်အမေရိကန်ရဲ့ပြင်ထန်တဲ့ဖိအားပေးမှုအောက်မှာအီရန်ရဲ့စီးပွားရေးနောက်အီရန်ရဲ့ဘာသာရေးခေါင်းဆောင်တွေအပေါ်မကျေနပ်မှုကိုဖော်ပြတာဖြစ်နိုင်တယ်လို့လည်းလေ့လာသူတွေကပြောပါတယ်။မဲပေးသူနှုံသားကိုကြီးညာခဲ့တဲ့ဒီတဲ့ရဲ့ဝန်ကြီးအဗ်ဒူရီဇာရာဟာမီနီဖာဇယ်ကဒီအခြေအနေကလက်ခံနိုင်စရာဖြစ်တယ်လို့ပြောပါတယ်။မတော်တဆဖြစ်ရတွေ့အများပြတဲ့ကြုံတွေ့နေ ခရိန်ပြည်ရင်ကိုအီရန်ကမှားယွင်းပစ်ချခဲ့တဲ့လေယာဉ်ပျက်ကျမှုကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုနဲ့ရာသီဥတုဆိုးရွားနေတာဒီကိုဝန်ကြီးကထောက်ပြပါတယ်။အီရန်ရဲ့2016ခုနှစ်ရွေးကောက်ပွဲအတွင်းမှာတုန်းကမဲပေးသူ62ရာခိုင်နှုန်းရှိခဲ့ပြီးနိုင်ငံရဲ့အစ္စလာမ်တော်လှန်ရေးနောက်ပိုင်းမဲပေးသူကပုံမှန်အဖြစ်50ရာခိုင်နှုန်းအထက်မှာရှိခဲ့တာပါ။